မြန်မာနယ်စပ်မှာပြည်ခဲ့တဲ့ဗုဒ္ဓဘုနေကစပြီးတော့တရုတ်စစ်တပ်တွေစစ်ရေးလေ့ကျင့်နေတယ်လို့တရုတ်ဆိုရပိုင်း CCTV သတင်းကနေဖော်ပြပါဗျ။နယ်စပ်ကောင်တွေရဲ့အချက်အချာကြားတဲ့စစ်ကောင်စီရဲ့မြောက်ရီမျိုးစောက်တပ်ကို KNL ပူးပေါင်းတပ်တွေသိမ်းပိုက်လိုက်ပြီးတဲ့နောက်အခုလိုစစ်ရေးစလေ့ကျင့်လာတာဖြစ်ပါတယ်။တရုတ်ဆိုရရဲ့သတင်းတွေကတော့ဒါဟာလှုပ်ယိုလှုပ်ဆင်းနှစ်ဆင်လေ့ကျင့်မှုတစ်ခုပဲဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီစစ်ရေးလေ့ကျင့်မှုမှာတရုတ်စစ်တပ်ရဲ့ကုန်းချောင်းနဲ့ရေချောင်းလေ့ကျင့်မှုတွေပြင်းထန်တဲ့စစ်ရေးလေ့ကျင့်မှုတွေပါဝင်မယ်လို့လည်းဆိုပါတယ်။ဒါဟာဒီဧပြီလအတွင်းမှာဒုတိယမြောက်စီလေ့ကျင်တာလည်းဖြစ်ပါလေခင်ဗျာ။ပြည်ပမှာထွက်ပြေးခိုလုံနေရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းရင်လက်ရှင်နာဝကဒီနှစ်အတွင်းထိုင်းနိုင်ငံကိုပြန်လာတော့မယ်လို့ယုံကြည်တဲ့အကြောင်းအကိုဖြစ်သူသက်ဆင်ရှင်နာဝကနေပြောလိုက်ပါတယ်။ပြီးခဲ့တဲ့2014ခုနှစ်ကထိုင်းစစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်ရင်လက်အစိုးရကိုဖျောက်ချခဲ့တာပါ။အဲ့ဒီနောက်ရင်လက်ကိုလည်းနိုင်ငံဗန္နာဒေါ်လာ10ဘီလီယံလောက်နှစ်နာအောင်လုတ်ခဲ့တယ်လို့ဆွတ်ဆွဲပြီးတော့မျက်ကွယ်ထောင်နဲ့၅နှစ်ချမှတ်ခဲ့ပါတယ်။နောက်နှစ်ဆောင်ဂရန်ထိုင်းတကြံပွဲတော့ရောက်လို့ရှိရင်သူတို့မောင်နှမနှစ်ယောက်ကောင်းမှုကုသိုလ်အလှူဒန်းနေအတူတူလောက်ရဖို့မျှော်လင့်တဲ့အကြောင်းနဲ့သူညီမဖြစ်သူဤဝင်ခွင့်ရဖို့အတွက်ကြိုးစားလှုပ်ဆောင်သွားမယ်လို့သက်စင်ကပြောတဲ့အကြောင်းဘန်ကောက်ပို့စ်သတင်းမှဖော်ပြခဲ့ပါတယ်။အဲဒီလိုပြောပြီးတော့မတိုင်ခင်မှာပဲလက်ရှိထိုင်းဝန်ကြီးချုပ်ကလည်းရင်လက်ပြန်လာလို့ရှိရင်ကြိုဆိုသွားမယ်လို့တနင်္လာနေ့ကပြောလိုက်ပါတယ်ခင်ဗျာ။စင်ကာပူဝန်ကြီးချုပ်လီရှန်လွန်ဟာလာမယ့်မေလ15ရက်နေ့မှာဝန်ကြီးချုပ်တာဝန်ကနေအနားယူမှာဖြစ်ပြီးတော့ဒုတိယဝန်ကြီးချုပ်လော်ရန့်စ်ဝေါင်ကိုတာဝန်လွှဲပြီးတော့မယ်လို့အင်ကာနီကတရားဝင်ကြေညာလိုက်ပါတယ်။စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်လီကွမ်ယူရဲ့တာဟာကြီးဆုံးဖြစ်တဲ့လီရှန်လွန်ဟာပြီးခဲ့တဲ့2004ခုနှစ်ကတည်းကဝန်ကြီးချုပ်နေရာကိုယူခဲ့တာပါ။အခုနှစ်ပေါင်း20တာဝန်ထမ်းဆောင်ပြီးတဲ့နောက်မှာတော့ယာဒူးကနေဆင်းမှဖြစ်ပါတယ်။ဒါပေမဲ့လီရှန်လွန်ဟာအစိုးရအကြီးတန်းဝန်ကြီးတဝက်အနေနဲ့ဆက်လက်တာဝန်ထမ်းဆောင်သွားမယ်လို့ဝန်ကြီးချုပ်သက်ဖြစ်လာမယ်လော်ရန့်စ်ဝေါင်ကပြောဆိုတဲ့အကြောင်းAP သတင်းမှဖော်ပြပါရခင်ဗျာ။ဗီယက်နမ်နိုင်ငံမှာတော့အိမ်ချမ်းကြီးစီးပွားရေးလုပ်ငန်းရှင်တတိမကြီးထရောင်းမီလန်ကိုအမေရိကန်ဒေါ်လာ12ဘီလီယံကျော်ငွေကြေးလိမ်လည်မှုနဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကထိတန်ချမှတ်လိုက်ပါတယ်။ဒါဟာဗီယက်နမ်နိုင်ငံရဲ့သမိုင်းမှာအကြီးကျယ်ဆုံးငွေကြေးလိမ်လည်မှုဖြစ်တယ်လို့အစိုးရသတင်းကနေဖော်ပြပါရတယ်။အိမ်ချမ်းကြီးကျိုးဆောင်ကုမ္ပဏီ Vantin Path Holding Company Group ရဲ့ဥက္ကဋ္ဌဖြစ်တဲ့သူအသက်68နှစ်အရွယ်တတိမကြီးလန်းဟာအာဂတိလိုက်စားမှုလက်ပီးလက်ယူမှုနဲ့ဗန်စီကန်စီမျက်နှာကိုချိုးဖောက်ခဲ့တယ်လို့တရားသူကြီးကပြောပါတယ်။သူ့ရဲ့လောက်ရက်တွေကိုဖုံးဖိဖို့အတွက်အာဏာပိုင်တွေကိုငွေပေးပြီးတော့နှုတ်ပိတ်ခဲ့တယ်လို့လည်းအစိုးရသတင်းကနေဖော်ပြပါရခင်ဗျာ။အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းဆူလာဝေစီကျွန်းမှာမီးတောင်ပေါက်ကွဲလို့လူပေါင်း800ကျော်ဘေးလွတ်ရာပြောင်းရွှေ့နေရတယ်လို့အာနာပိုင်နီကဗုဒ္ဓဘုရင်မှာပြောပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းလှုပ်ခဲ့တဲ့ငလင်တန်ကြောင့်ဆူလာဝေစီကျွန်းမှာရှိတဲ့ Round Meadow ဇက်တိုက်ပေါက်ကွယ်နေတာ3ချိန်ရှိပြီလို့ဒေသခံကပြောပါတယ်။ထပ်မံပေါက်ကွယ်မဲ့အခြေအနေရှိနေတာကြောင့်ရေချော်ရည်တွေပြာမုန်နေကောင်းကင်ယံမှာလွင့်ဆင်ပြီးနေလို့ထိုင်လို့မရဖြစ်နေတာကြောင့်ပြောင်းရွှေ့ရတာဖြစ်ပါတယ်။အင်ဒိုနီးရှားဟာကမ္ဘာပေါ်မှာပေါက်ကွယ်နိုင်တဲ့မီးတောင်အများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖို့ကွာပါ။